ကိုရိုနာဗိုင်းရပ်စ်အစိုးရဆောင်96ဖြစ်ပွားနေတဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာတေဆုံးသူ66ဦးထပ်တွေ့လာပြီးတေဆုံးသူစုစုပေါင်းအနည်းဆုံး450ကိုဆက်တိရှိသွားပြီလို့ပြည်နယ်အာဏာပိုင်တို့ကပေါ်ထုတ်နေမှာပြောပါတယ်။ဟူပေပြည်နယ်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအသက် 3,350ကျော်ထပ်မံတွေ့ရှိရကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကနေ့စဉ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတဦးသေဆုံးကြောင်းအင်ကာနေ့မှာကြေညာပါတယ်။အနည်းဆုံးလူပေါင်း460ဦးသေဆုံးခဲ့ရပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကလင်းနိုတွေကအစပြုတာဖြစ်နိုင်တယ်လို့တရုတ်သိပ္ပံပညာရှင်တွေကထုတ်ပြန်ပါတယ်။တိရိစ္ဆာန်ကတဆင့်လူကိုဗိုင်းရပ်စ်ကူးစက်ရတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပေမဲ့လည်းတော်ရိုင်းတိရိစ္ဆာန်တွေမွေးမြူရေးတိရ ုရှီယာတွေဈေးချခဲ့ချိန်မှာပဲအမေရိကန်နိုင်ငံသားတွေကိုပြန်လည်ကဲထုတ်သွားတာနဲ့ခီးသွားလာခွင့်ကန့်သတ်ချက်တွေလုပ်တာကြောင့်ဗိုင်းရပ်စ်အရေးဆွေးရမှုလွန်ကဲအောင်အမေရိကန်ကလုပ်တယ်လို့တရုတ်ကဆွဆွဲပါတယ်အမေရိကန်ကဘာမှမဆိုင်ပဲဆွဆွဲခံရတာလို့ Brookings Institution ကကမ္ဘာစီးပွားရေးနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲပညာရှင် David Dollar ကပြောပါတယ်တရုတ်တို့ဟာဒီကိစ္စသိရှိပြီးနောက်သတင်းပတ်ခုနှစ်ပတ်လောက်ဘာမှမလုပ်ဘဲနေခဲ့တာလို့လည်းသူကထောက်ပြပြောဆိုပါတယ်